စီးရီးယားနိုင်ငံမှာအစိုးရစန့်ကျင်ရေးလက်နက်ကိုင်တွေကိုတိုက်ခိုက်နေတဲ့သမ္မတအာဆတ်ရဲ့တပ်ဖွဲ့တွေကဓာတုဗေဒလက်နက်တွေကိုအသုံးပြုမယ်ဆိုရင်အဲ့ဒီစီးရီးယားပြည်ပခပေါ်အမေရိကန်ပြည်ထောင်စုရဲ့တုံ့ပြန်မှုဟာလုံးဝပြောင်းလဲသွားလိမ့်မယ်လို့အမေရိကန်သမ္မတဘရက်ကိုဘားမားကသတိပေးလိုက်ပါတယ်။အဲ့ဒီဓာတုဗေဒလက်နက်တွေကိုအသုံးပြုဖို့စီးရီးယားတပ်ဖွဲ့တွေရဲ့ဘယ်လိုလုပ်ရမျိုးမဆိုဟာသမ္မတဥပမာရဲ့အဆိုအဖြစ်စီးနီတစ်ခုဖြစ်ပြီးအခြေအနေပေါ်ရွေးချယ်မှုကိုပြောင်းလဲသွားစေလိမ့်မယ်လို့တနင်္လာနေ့အင်ဖြူတော်သတင်းစာရှင်းလင်းပွဲတွင်သမ္မတဥပမာကပြောသွားတာပါ။စီးရီးယားမှာအမေရိကန်စစ်ဖက်ရဲ့ဘယ်လိုဝင်ရောက်ဆွတ်ဖက်မှုမျိုးအတွက်ကိုမှဒီအခြေအနေမှာသူအမိတ်မပေးရသေးဘူးလို့သမ္မတဥပမာကပြောပါတယ်။ဒါပေမဲ့လည်းအမေရိကန်ဟာအခြေအနေကိုအင်မတန်သတိထားပြီးစောင့်ကြည့်နေတယ်လို့ဆိုပါတယ်။ကုလသမဂ္ဂရဲ့လေးလံစောင့်ကြည့်ရေးအဖွဲ့တစ်ဖွဲ့ကတော့ဘယ်တော့မှမဖြစ်ခဲ့တဲ့အပြစ်ရသဘောတူညီချက်ကိုစောင့်ကြည့်လေ့လာရေးလုပ်ငန်းတက်တန်းကုန်ဆုံးသွားပြီးတဲ့နောက်တနင်္လာနေ့ကစီးရီးယားနိုင်ငံဒမတ်စကတ်စ်မြို့တော်ကနေပြန်လည်ထွက်ခွာသွားပြီဖြစ်ပါတယ်။